စစ်ကောင်စီရဲ့သဘောတူညီချက်မှာစစ်မြေအောင်ပိုင်းမှာစစ်ကောင်စီလုံးဝအရင်နေသွားပြီးကိုကဒေသမှာအာဏာလုံးဝမရှိတော့ဘူးဆိုတော့ကိုပြသတာဖြစ်တယ်လို့လေလာသူကတုံ့ပြန်ပါတယ်စစ်ကောင်စီပြောခွင့်ရကတော့ရှမ်းမြောက်မှာနိုင်ငံတော်အချုပ်အခြာအာဏာဆက်လက်တည်ရှိနေကြောင်းတုံ့ပြန်ပြောဆိုထားတာပါမိုင်းချင်းနိုင်ကဆက်လက်တင်ပြပါလိမ့်မယ်
မက်လာတရနေ့ကနေ၃ရက်နေ့ထိတရုတ်နိုင်ငံကိုမင်းမှာဆွေးနွေးကြကြတဲ့ရှမ်းမြောက်ဒေသညီနောင်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီကြားအတည်ရရှိခဲ့တဲ့သဘောတူညီမှုတွေနဲ့ပတ်သက်လို့ထောက်ဖော်မပြောဖို့၃ဘက်စလုံးကလက်ခံခဲ့ကြတယ်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်သူတို့အနေနဲ့ဆက်လက်ဆွေးနွေးမယ့်ကိစ္စတွေကိုထိခိုက်မှုမရှိရအောင်လို့ဆိုပါတယ်။ဆွေးနွေးမှုသဘောတူညီချက်ရလဒ်တွေနဲ့ပတ်သက်လို့ကောလာဟာလာတွေထွက်နေတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုလိုက်တဲ့ဆိုပြီးဗိုလ်ချုပ်စောမင်းထွန်းကသတင်းမီဒီယာတွေကိုမက်လာ၄ရက်နေ့ရက်စွဲနဲ့အတန်ဖိုင်ပေးပို့ခဲ့ပါတယ်
။နံပါတ်၁အချက်အနေနဲ့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံပိုင်တဲ့နန္ဒမိတ်အချုပ်အခြာအာဏာစော်ကင်းပြီးပြီးဆက်လက်ခိုင်ရဲနေမှာဖြစ်ပါတယ်။နံပါတ်၂အနေနဲ့ကတော့ဒေသခံတည်သူလူထုရဲ့လူမှုစီးပွားဘဝပြည်ငြိမ်ရေးကိုရှေ့ရှုပြီးပြက်ကတ်တိုက်ခိုက်မှုရာဇရေးနဲ့ပြိပက္ခရှော့ချရေးလမ်းစဉ်ကိုဆက်လက်ဆောင်ရွက်နေပါတယ်
။ဒါပေမဲ့တရုတ်ဘာသာနဲ့ကိုကန့်အဖွဲ့ရဲ့ထုတ်ပြန်ချက်ကိုမျှဝေထားတဲ့ USIB American ငြိမ်းချမ်းရေး Institute မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တရုတ်ပြည်အားကြောင့်မြန်မာစစ်ကောင်စီနဲ့မဟာမိတ်ညီနောင်သုံးဘွဲ့ကြားသဘောတူညီချက်အစ်စ်တွေရရှိခဲ့ပြီးကိုကန့်အထူးဒေတာတစ်ကိုမဟာမိတ်သုံးဘွဲ့ဝင် MNDAA ကအပြည့်အဝထိန်းချုပ်နေပြီဆိုတာစစ်ကောင်စီကအတိအမှတ်ပြုတဲ့အချက်ပါဝင်ကြောင်းဖော်ပြထားပါတယ်ဒါပြင်တရုတ်နယ်စပ်ကုန်းတွေကြီးချင်းရွှေဟော်ဘက်မှာအခွန်ငွေကောက်ခံရမှာတော့ MNDAA က80ရာခိုင်နှုန်းစစ်ကောင်စီက30ရာခိုင်နှုန်းခွဲတန်းချဖို့သဘောတူညီခဲ့တယ်လို့ဆိုပါတယ်။ဒါပြင်ရှေ့တန်းမှာနှစ်ဖက်တိုက်နေတဲ့တပ်တွေကိုရုတ်သိမ်းကြပြီးတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအကာအကွယ်ပေးရေးသဘောတူညီခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။အခုလိုစစ်ကောင်စီနဲ့မဟာမိတ်ညီနောင်သုံးဘွဲ့ကြားဆွေးနွေးခဲ့ကြတဲ့အခြေအနေတွေနဲ့ပတ်သက်လို့မြမနိုင်ငံရေးသုံးသက်သူလည်းဖြစ်တရုတ်မြန်မာဆက်ဆံရေးအကဲခတ်လည်းဖြစ်တဲ့ဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပါတယ်
။ဒီဒေသတွေဟာ2029စစ်ချိန်ရေးအပြီးမှာနော်စစ်ချိန်ကာလကျွန်တော်တို့လေးလလောက်ဖြတ်တန်းပြီးတဲ့နောက်ပိုင်းမှာအခုကငြင်းငြင်းရွှေရွယ်ခေါ်တဲ့အချိန်ကြီးရောက်တာဘာကြောင့်လဲဆိုလို့ရှိရင်စစ်ကောင်စီရဲ့တပ်ကြီးဟာအဲ့ဒီဒေသမှာကျွန်တော်တို့မြို့နယ်ခုနှစ်မြို့နယ်နဲ့ကျွန်တော်တို့ဒီစစ်စခန်းပေါင်း400ကျော်အသိမ်းပိုက်ခံထားတဲ့အနေထားအောင်တနည်းပြောရလို့ရှိရင်ဒီ MNDAA နဲ့ဒီညီနောင်သုံးဘွဲ့ရဲ့ချုံမမှုအောင်မှာရောက်ရှိသွားပြီအစိုးရရဲ့အာဩဇာအာဏာမတက်ရောက်တဲ့နေမည်တွေဖြစ်သွားပြီ
အဲ့တော့နောက်ဆက်တွဲကဘာတွေဖြစ်လာမလဲရှင
်စစ်ကောင်စီကသူတို့တွေးကြော်နေတဲ့ပြည်တော်စုမပြုတ်ခွဲရေးဆိုတော့သူကနော်တရားဝင်ပြုတ်ခွဲဆုံးလိုက်တာအခုကိုကန့်ကိုပြေးလိုက်ပြီနောက်မကြခင်ပြည်နယ်လေးတောင်းနေတဲ့ပြည်နယ်ပေါ့ဗျာနော်အဲ့ဒါလည်းမကြခင်ပြီးတော့မယ်ရခိုင်ကလည်းတန်တွဲလောက်ရပြီလို့ရှိရင်တော့သူကလည်းရတ်တော့မှာပေါ့ဗျာအဲ့တော့စစ်ကောင်စီကတော့သူကတော့ရှုံးပြီလေရှုံးနေပြီရှုံးတဲ့အခါကျတော့သူကတော့သူ့ဆက်မတိုင်ရင်ပြီးရောဆိုပြီးတော့သူကတော့အကုန်လုံးသူကအကုန်လုံးကိုပြည်နယ်တွေပေးနေမှာပဲ
ဒါဆိုရင်တရုတ်ကအခုချိန်ထိပါဝင်ပတ်သက်နေတဲ့အနေအထားကိုရောဘယ်လိုမြင်လဲ
တရုတ်ကသူကနိုင်ငံကြီးတစ်နိုင်ငံဖြစ်တဲ့အခါကျတော့သူကနိုင်ငံတကာ policy နဲ့ပတ်သက်တဲ့နေရာမှာနံပါတ်၁ကတိုင်းပြည်တိုင်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားတယ်ဆိုရင်သဘောထားပေါ်ထုတ်တယ်နောက်ပြီးတော့တိုင်းပြည်တိုင်းမှာသူ့အထူးသဖြင့်သူ့နေဆက်ဒေသမှာငញ្ញံကြီးကြီးနဲ့အချင်းချင်းတရားကိုလူကျင်နေလို့သူကအဲ့လိုပြောအဲ့ဒါအတွက်သူကအသွင်သဏ္ဍာန်အပြည့်ပြောရလို့ရှိရင်တော့ငញ្ញံကြီးအတွက်သူကကြိုးပမ်းနေတဲ့ပုံစံမျိုးပဲဒါမဲ့တကယ်အနှစ်သာရသဘောအရာပြောရလို့ရှိရင်တော့သူကတကယ်ကျတော့ဗမာပြည်မှာ proxy war ကြီးဖန်တီးပြီးနော်ခွာစားနေတာစစ်ကောင်စီကိုလည်းအားပေးတယ်တစ်ဖက်ကကျွန်တော်တို့တိုင်းသားလက်နက်ခွဲစီတွေကိုလည်းအားပေးတယ်အဲ့တော့ဗမာပြည်မှာဘယ်အင်အားစုတက်လာလာနော်သူ့ဂျိုးစီဝါတွေမထိခိုက်ဖို့နဲ့သူ့ရဲ့အင်းရပြည်ထွက်ပေါက်ရှာဖွေရေးကိစ္စနဲ့ပတ်သက်တဲ့ကိစ္စမှာနော်အဲ့ဒီအင်အားစုတွေသူကတော့ ထိမ့်သိမ့်မွေးမြူပါပဲအတိမပြူပါပဲ